ရန်ကုန်တိုင်းအတွင်းကစင်ကြယ်ပုံးမြို့နယ်တွေမှာတရားဝင်ဆိုင်ကယ်တွေစီးနင်းခွင့်ပြုရေးကိုပြီးခဲ့တဲ့အောက်တိုဘာလ6ရက်နေ့ကပြုလုပ်တဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်တတိယပုံမှန်အစည်းအဝေးအတွင်းမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မင်္ဂလာတုံး၊ရွှေပြည်သား၊လိုင်သာယာ၊တကုံမြို့သစ်တောင်ပိုင်းမြောက်ပိုင်းနဲ့အတူတကုံမြို့သစ်စစ်ကမ်းစတဲ့စင်ကြယ်ပုံးမြို့နယ်တွေမှာသွားလာရေးအဆင်ပြေအောင်မော်တော်ဆိုင်ကယ်တွေကိုတရားဝင်စီးနင်းခွင့်ပြန်လည်တက်မှတ်နိုင်ဖို့အတွက်လေ့လာနေပြီးပညာရှင်တွေပြပအဖွဲ့အစည်းတွေရဲ့အကြံဉာဏ်တွေနဲ့စီမင်းစည်းကမ်းတွေရွေးဆွဲဖို့ဆောင်ရွက်နေတယ်လို့ရန်ကုန်တိုင်းအစိုးရအဖွဲ့ကလျှက်စစ်ဆက်မှုနဲ့လမ်းပတ်ဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကလွှတ်တော်အတွင်းမှာပြောခဲ့တာဖြစ်ပါတယ်။အဲဒီနောက်မှာတော့ရန်ကုန်တိုင်းအတွင်းဆိုင်ကယ်စီးနင်းခွင့်နယ်မြေတွေတတ်မှတ်ပေးဖို့အဆိုကိုအောက်တိုဘာလ17ရက်နေ့ကတင်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့အောက်တိုဘာလ25ရက်နေ့ကကျင်းပတဲ့ရန်ကုန်တိုင်းလွှတ်တော်အစည်းအဝေးအတွင်းမှာဆိုင်ကယ်တွေစီးနင်းခွင့်ရှိတဲ့နယ်မြေတွေတတ်မှတ်ပေးဖို့ဆိုတဲ့အဆိုကိုမဲခွဲပြီးတော့အတည်ပြုလိုက်ပါတယ်။ဒါကြောင့်လာမယ့်2018ခုနှစ်နှစ်စမ်းမိုက်အတွင်းမှာဒီအဆိုနဲ့ပတ်သက်ပြီးတော့လည်းအကောင့်ထဲပေါ်ဆောင်ရွက်ပေးရမှာဖြစ်ပါတယ်။တကယ်တော့ရန်ကုန်တိုင်းဒေသကြီးအတွင်းကမြို့နယ်တချို့မှာမော်တော်ဆိုင်ကယ်တွေကိုပြန်ပြီးစီးနင်းခွင့်ပေးမယ်ဆိုတဲ့သတင်းတွေထွက်လာပြီးကြတဲ့ကဝေဖန်တန်တွေနဲ့အတူစိုးရိမ်တန်တွေလည်းရှိနေပါတယ်။အများစုကဆိုင်ကယ်တွေကိုဗျံပရာနဲ့မောင်းနှင်ကြမဲ့ပေးတွေးပြီးတော့ပူကြသလိုညဘက်တွေမှာမောင်းရိပ်ခိုပြီးလူရာတွေဆိုင်ကယ်တွေနဲ့လူရက်မှုစတဲ့ဒုစရိုက်မှုတွေများလာမှာကိုလည်းစိုးရိမ်နေကြတာပါ။စင်ကြယ်ပုံးမြို့နယ်တွေမှာဆိုင်ကယ်တွေစီးနင်းခွင့်ပေးမယ်ဆိုရင်အဆင်ပြေတယ်ဆိုတာနားလည်ပေမဲ့စနစ်တကျဖြစ်ဖို့အရေးကြီးတယ်လို့မြင်ကြောင်းမင်းမင်းကားအငှားလုပ်ငန်းကုမ္ပဏီပိုင်ရှင်ကိုမင်းလက်ကပြောပါတယ
်ဒီဟာလေးရှိမှအဆင်ပြေတယ်ပေါ့နော်အဲ့ဒါလေးကတော့နားလည်ပေးနိုင်ပါတယ်ဒါပေမဲ့လို့လက်ရှိမှာကကျွန်တော်တို့ဒီဆိုင်ကယ်စီးတဲ့အခါကျတော့နည်းနည်းဟိုရင်အန္တရာယ်တွေအများဖြစ်လာမယ်ဆိုလည်းအဲ့ဒါလေးစိုးရိမ်မှုလည်းတခုရှိပါတယ်ဒီဟိုရန်ကုန်မြို့အဲမဟုတ်ဖဲနဲ့တော့ဒီစင်ကြယ်ပုံးလိုမြို့မျိုးပေါ့နော်တောင်တကုံမြောက်တကုံလိုင်သာယာမြို့လို့မှဟိုစီစစ်ပြီးတော့ပေါ့ဟိုလိုင်စင်ရှိတဲ့ဆိုင်ကယ်မျိုးကိုပဲစီစစ်ပြီးတော့ချပေးမယ်ဆိုရင်တော့ဟိုအားလုံးနည်းနည်းတော့အဆင်ပြေမယ်လို့ထင်ပါတယ
်ဘာကြောင့်ရင်အန္တရာယ်အတွက်စိုးရိမ်တာပါလဲကားနဲ့ဆိုင်ကယ်တွေကြားမှာနေစဉ်လိုလိုကြုံနေရတဲ့အန္တရာယ်နဲ့ပတ်သက်လို့သူတို့တွေ့ကြုံနေရတဲ့အတွေ့အကြုံကိုလည်းအခုလိုပြောပြထားပါတယ်ရှင်
တောင်ငုံလိုနေရာမျိုးလှန်တရာလိုနေရာမျိုးလူမျိုးပြင်လိုနေရာမျိုးစင်ကြယ်ဘုံတွေမှာဆိုလို့ရှိရင်ဆိုင်ကယ်တွေတော်တော်များများတွေ့ရပါတယ်တွေ့တဲ့လေဆိုင်ကယ်တိုင်းမှာလည်း60ရာခိုင်နှုန်းလောက်ကအုတ်ထုတ်မဆောင်ပါဘူးသူတို့တွေနောက်စီကံမလိုက်နာတဲ့လူတွေများပါတယ်နောက်တစ်ခါတရားဝင်လိုင်စင်ဘိန်းဆိုတာလည်းရာခိုင်နှုန်းနည်းမယ်လို့ထင်ပါတယ်ဘလို့ဒါကဟိုဘယ်ကွေ့မယ်ဆိုလို့ရှိရင်အချက်ပြမှုမရှိဘူးနောက်ကောင်မကြည့်ကွေ့ချလိုက်တာမျိုးညာကွေ့မယ်ဆိုနောက်ကောင်မကြည့်ကွေ့ချလိုက်တာမျိုးနောက်ကကားဝင်တိုက်မိတာမျိုးတွေတွေ့မြင်ရပါတယ်ခင်ဗျာနောက်ပြီးတော့အုတ်ထုတ်မဆောင်တဲ့ခါကျတော့နောက်ရင်းနှီးတိုက်မိတဲ့ခါကျတော့လေဥပဒေကလည်းယင်ကြီးရပဲမှားတာယောတာတွေလုံနေရတာတွေများသောအားဖြင့်တွေ့မြင်ရပါတယ်အန်ဒီရတော့ဖြစ်မှာတော့စိုးရင်ပါတယ်ကျွန်တော်တော့ဒီမြို့ပြင်တော့စီစစ်ပြီးတော့စီစစ်ခြင်းပါတယ်ဗ
ျရန်ကုန်တိုင်းအတွင်းက33မြို့နယ်အတွင်းဆိုင်ကယ်စီးနင်းခွင့်ကိုစစ်အစိုးရလက်ထက်ကလေးကတားမြစ်ခဲ့တာဖြစ်ပါတယ်အခုဆိုင်ကယ်တွေကိုပြန်လည်စီးနင်းခွင့်ပြုမယ်ဆိုတဲ့အစီအစဉ်ကြောင့်ရင်ကြောတွေပိုးပြီးတော့ကြက်လာမှာအထူးသဖြင့်တော့ဆိုင်ကယ်နဲ့အတူဒူးစရိုက်မှုတွေများလာတာအပြင်တရားမဝင်ဆိုင်ကယ်ပြစ်ဒဏ်တွေရင်တိုက်မှုတွေကြောင့်အကျင့်ပြတ်ချစားမှုတွေပိုများလာနိုင်ပြီးတော့လက်ပေးလက်ယူအခြေအနေတွေအတွက်လည်းပိုးပြီးတော့တွန်းအားပေးမယ်ဆိုတဲ့အမြင်နဲ့ထောက်ပြချက်တွေရှိနေတာပါဒီအခြေအနေတွေပေါ်မှာခီးရနဲ့မဂ္ဂဇင်းရဲ့အက်ဒီတာချုပ်ကိုပြည်သွေးနိုင်ရဲ့သုံးသပ်ချက်ကတော့
အခုလောလောဆယ်ဆင်ကြေဘုံမြို့နယ်တွေမှာတိကျက်ပေးမထားပါဘူးကန့်သက်ထားပါတယ်ဒါပေမဲ့ဆင်ကြေဘုံမြို့နယ်တွေမှာဆိုင်ကယ်တွေဟာတရားဝင်စီးနင်းခွင့်ပြုထားတဲ့အလားပါပဲအရေးအတွက်အတော်များများကိုခွင့်ပြုထားတဲ့အတိုင်းစီးနေကြတာတွေ့ရပါတယ်ဒါတွေကတော့ဘလို့ဖြစ်တယ်ဆိုတာဒါအုပ်ချုပ်ရေးပိုင်းကလူတွေဟိုမေးခွန်းထောက်ရမကိစ္စပါထို့တူပဲစင်ကြေပုံမျိုးနေတဲ့မှာလို့ဆိုင်ကျဲကန့်တတ်ထားတဲ့ဂျာကပဲတရားဝင်ပေးထားတဲ့အလားစီးနေကြတဲ့အခါကျတော့မကြာခဏသတင်းတွေမှာ Facebook ပေါ်မှာသတင်းကြော်နယ်တွေမှာမကြာခဏတွေ့နေရပါတယ်ဆိုင်ကျဲစီးပြီးတော့ဒုစရိုက်မှုကျူးလွန်တဲ့ကိစ္စတွေပတ်စံအိတ်လူတဲ့ကိစ္စတွေအမျိုးသမီးတွေကိုတင်ခေါ်သွားတဲ့ကိစ္စမျိုးတွေအဲ့ဒီလိုမျိုးတွေဒီရာဇဝမှုတွေဒုစရိုက်မှုတွေဆိုင်ကယ်စီးပြီးတော့ကျူးလွန်နေကြတယ်ဆိုတာကိုမကြာခဏကြားနေရပါတယ်ဒါကြောင့်မို့လို့ဒီဆိုင်ကယ်ပေးပစ္စည်းချင်းရရင်အန်တရဲ့အပြင်တခြားရာဇဝမှုတွေကိုလည်းတိုးပွားလာနိုင်တဲ့အနေအထားရှိတယ်ဆိုတာကတော့သိကြပါတယ
်90ကျော်ရုပ်ရင်းပျက်စီးနေတဲ့တရားရေးမှန်နိုင်တဲ့အတူအကျင့်ပြတ်ချစားမှုတွေဟာမြန်မာနိုင်ငံထဲမှာစိုးစိုးဝါးဝါးကြုံနေရတဲ့ပြဿနာလည်းဖြစ်ပါတယ်အစိုးရတက်ကတရားရေးမှန်နိုင်တက်မှန်နိုင်ဖို့အကျင့်ပြတ်ချစားမှုတွေကိုတိုက်ထုတ်နိုင်ဖို့အတွက်ရတရားစီမံကိန်းအတွင်းမှာထည့်သွင်းစ조사ခဲ့ပေမဲ့ထိထိရရောက်ဆွမ်းဆောင်နိုင်ခဲ့ခြင်းမရှိပါဘူး။နှစ်ပေါင်းများစွာပျက်စီးနေကြတာမို့အခုချိန်ထိရင်တိုက်မှုတွေမှာလက်ပေးလက်ယူတွေရှိနေသေးပဲလို့လဲကိုမင်းလက်ကထောက်ပြပါဗျာ
။ ผมเลยเล่นเปียวมาเลยส่วนล้นล้นเนี่ยป้าเปียวเตะลุ่มไม่ใช่ไปเปล่าแล้วเบลล์ยิ่งส่วนนั้นป้าเปียวเตะส่วนเล่นตัวที่มาไปจนเราสิมาเราสิ่งนี้ไปเลยจนเราคนนั้นเล่นจงนี้อะไรแบบนี้อะไรเราไม่ลงอะไรหมดเลยจะเอามาเราอยู่เลยแบบเปียวเปล่าแบบเปียวแล้วเบลล์ยิ่งส่วนนี้ไปดีเกลือเพี้ยนอะไรลุ่มเช่นยังไงเอามาลงเราไปเนี่ยดีสังเกตุเป็นสิ่งไม่สูงเลยเนาะเท่านั้นเองมันไม่เนี่ยเนาะเนี่ยเราเพี้ยนไม่รู้เท่านั้นเน ုံးမှာပဲအဲ့ဒါကတော့တိုက်တော့ပြောလို့မရနိုင်သေးဘူးခင်ဗျာ
တွားရေးလာရေးခက်ခဲတဲ့စင်ကြေပုံရက်ွက်ဒီမှာဆိုင်ငယ်စီးနှင်းဝင်ပေးတဲ့အခါမှာကောင်းကျိုးထက်ဆိုးကျိုးမများဖို့လိုအပ်တယ်လို့စီကံတတ်မှတ်ချက်တွေကိုစနစ်တကျလိုက်နာဖို့လည်းအရေးကြီးတယ်လို့ကိုပြည်သွင်းနိုင်ကလည်းဆိုပါတယ
်စင်ကြေပုံမျိုးနဲ့အတွက်စီးဖို့လည်းလိုအပ်ပါတယ်အဲဒီဆိုင်ငယ်စီးရှိတဲ့အတွက်တွားရေးလာရေးတွေကူတယ်အများကြီးထောက်ကူဖြစ်ပါတယ်ဖြီးသွားလာရေကိုဒါပေမဲ့အခုစီးနေကြတဲ့ဆိုင်ကယ်ကတရားဝင်မဟုတ်ပါဘူးလိုင်စင်လည်းမရှိပါဘူးအခွန်လည်းမဆောင်ထားပါဘူးဒါကြောင့်မို့လို့စင်ကြေပုံးနေမှာတော့အခုလည်းစီးနေကြတာဖြစ်တဲ့အတွက်တရားဝင်အောင်လုပ်ပြီးတော့စနစ်တကျလုပ်မယ်ဆိုလို့ရှိရင်နိုင်ငံအတွက်လည်းအခွန်ရရှိနိုင်ပါတယ်ဒါပေမဲ့တစ်ဖက်ကလည်းစီကန်စနစ်ကျထိန်းသိမ်းမှုလိုအပ်ပါတယ်အခုလိုဖွင့်ပေးလိုက်ပြီးတော့လက်ရှိတောင်မှဒီမော်တော်ကားရေအတွက်နဲ့တောင်မှပြင်သိမ်းရေအတွက်မလုံလောက်ဘူးလို့ကြောင်းပြနေကြတဲ့အချိန်မှာဒီဆိုင်ကလေးကိုပါကြီးငင်းွက်ပေးလိုက်ရုံပဲဆိုရှင်ဘလို့ထိမ့်သိမ်းကြမှာလဲဘလို့ကြီးကြပ်ကြမှာလဲဆိုတဲ့ဟာကိုအဲစဉ်းစားထားကြဖို့ကြိုးပြင်ထားဖို့လိုပါလိမ့်မယ်အဲ့ဒီလိုမဟုတ်ဘူးဆိုရင်တော့ရန်ကုန်မြို့ကြီးကတကယ်ကိုစိတ်ပျက်စရာကောင်းတဲ့ရင်တိုင်းမှုတွေနဲ့ပြည့်နေတဲ့အကျင့်ပြတ်ချစားမှုတွေပိုကြီးပါလာတဲ့မြို့တော်ကြီးဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ဒီလိုယူဆပါတယ်
ဒါကတော့ရန်ကုန်တိုင်းဒေသကြီးအတွင်မြို့နယ်တချို့မှာမော်တော်ဆိုင်ကယ်တွေစီးနှင်းွက်ပေးမယ်ဆိုတဲ့အပေါ်အမြင်နဲ့သုံးသပ်ချက်တချို့ကိုနားဆင်ကြရတာပါရှင်ရန်ကုန်တိုင်းအတွင်းမှာ2005ခုနှစ်အတွင်းစစ်တမ်းတွေအရရင်တိုက်မှုပေါင်း2500ကျော်ဖြစ်ခဲ့ပြီးတော့ဒီရင်တိုက်မှုအတွင်းမှာသေဆုံးသူ600နီးပါးရှိတယ်လို့ရန်ကုန်တိုင်းရင်စီကန်ထိန်းသိမ်းရေးစီရင်တွေအရထုတ်ပြန်ထားပါတယ်။ရင်တိုက်မှုအများဆုံးဖြစ်တဲ့နေရာတွေကတော့မယန်းကုန်း၊မင်္ဂလာတုံး၊အင်းစိန်၊ရွှေပြည်သာနဲ့တာကေတမြို့နယ်တွေအတွင်းမှာဖြစ်တယ်လို့လည်းရင်စီကန်ထိန်းသိမ်းရေးတာဝန်ရှိသူတွေကပြောပါတယ်ရှင်။